ဥရောပသမဂ္ဂ EU ထဲမှာပြည်ထောင်နိုင်ငံဆက်နေမယ်မနေဘူးဆိုတာကိုပြည်ထောင်မဲဆန္ဒရှင်တွေဇော်လ23ရက်နေ့မှာလူလူဆန္ဒခံယူပွဲနဲ့မဲပေးဆုံးဖြတ်ဖို့ရှိနေတဲ့ကိစ္စအပြင်းထန်ညှင်းပွားနေတာကြားတဲ့အထက်အမေရိကန်သမ္မတဘရက်အိုဘားမားကလည်းသူ့ရဲ့သဘောထားကိုထုတ်ပြောလိုက်ပါတယ်။လန်ဒန်မြို့တော်ပြင်ပကစတန်စတက်လေဆိပ်မှာတာတာဘရီနီနှောင်းပိုင်းကအမေရိကန်သမ္မတရဲ့ Air Force One လေယာဉ်ဆင်းသက်ပြီးအချိန်ပိုင်းတွင်မှာပဲထုတ်ဝေတဲ့ The Telegraph သတင်းစာထဲမှာမစ္စတာသမ္မတဘရက်အိုဘားမားကစောင်းမားတစ်စောင်ရေးပြီးပြောထားတာပါ။ပြည်ထောင်နိုင်ငံအနေနဲ့ EU ထဲမှာဆက်နေဖို့သမ္မတဥပမာကတိုက်တွန်းထားပြီးဒါဟာပြည်ထောင်နိုင်ငံကိုပိုပြီးအားကောင်းစေလိမ့်မယ်လို့ဆိုပါတယ်။ပြည်ထောင်နိုင်ငံအနေနဲ့ EU ထဲမှာဆက်နေမယ်မနေဘူးဆိုတော့ကိုဆုံးဖြတ်တာဟာအစုံတစ်နေ့မှာတော့ပြည်ထောင်မဲဆန္ဒရှင်တွေကိုယ်တိုင်ဆုံးဖြတ်ရမယ်ကိစ္စပါလို့မစ္စတာဥပမာကရေးပါတယ်။ဥရောပသမဂ္ဂဟာပြည်ထောင်ဩဇာအရှိန်အဝါကိုရော့မသွားစေဘဲပိုပြီးအားကောင်းစေပါတယ်။အားကောင်းတဲ့ဥရောပဟာပြည်ထောင်ရဲ့ကမ္ဘာလုံးဆိုင်ရာခေါင်းဆောင်မှုမှာချိန်ချောက်မှုတစ်ခုမဟုတ်ပါဘူး။ဒီတင်ရဲ့ကမ္ဘာလုံးဆိုင်ရာခေါင်းဆောင်မှုကိုပို့ပြီးအားကောင်းစေပါတယ်လို့မစ္စတာအိုဘားမားကရေးထားပါတယ်။